Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။တော်ရရှင်ပေါင်းဘေးအန္တရာယ်ကင်းရှင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ။2022ခုနှစ်မေလ9ရက်တင်းငွေနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ COVID-19 အရေးပေါ်အခြေအနေတွေကြောင့် VOA အစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါ။ဒီကနေ့ညမှာတော်ရရှင်တို့နားဆင်ကြမယ့်အစီအစဉ်တွေထဲမှာတော့နောက်ဆုံးရသတင်းတွေနဲ့အတူ
မင်းကတော့ဒီကုခံမျိုးနဲ့နံခူးနဲ့နံခူးရကြမှာတဖြစ်အချိန်ကတော့ဒီကနေ့နာရီ50လောက်ကနေ
ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ညီနောင်သုံးဘွဲ့အကြာတိုက်ပွဲတွေဖြစ်နေတာစတဲ့သတင်းဖြစ်ပေါ်ချက်နဲ့အတူသတင်းအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာနိုင်ငံမှာဆီယန္နာတိမ်မှုအဆုံးသတ်ရေးဂျပန်အစိုးရဘက်ကတိုက်တွန်းလှုံ့ဆော်လာအောင်ကြိုးပမ်းသွားမယ်လို့ဂျပန်နိုင်ငံမှာကြော်ကြားတဲ့ fashion designer ရှီဘူယာဇာနီနဲ့ဆက်သွယ်မြင်းမြန်းထားတဲ့မြန်မာရေးဆွေးနွေးကမ်းဥစီတူအောင်မြင့်ရဲ့သတင်းသုံးသပ်ချက်အမေများနှင့်မြန်မာပြည်မှပေးစာများကဏ္ဍအထူးအစီအစဉ်နဲ့သတင်းတွေကသုတအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုသတင်းတွေကိုကျွန်တော်ဇော်ဝင်လိုက်တဲ့အတူမမျှစင်အောင်ကတင်ဆက်ပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း100နီးပါးရှိလာပြီဖြစ်ပေမဲ့ဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေကတော့အခုချိန်ထိရှိနေသေးပါ။ဒီကနေ့မှလည်းရန်ကုန်တိုင်းအတွင်းကမြို့နယ်တချို့အပါအဝင်မြန်မာနိုင်ငံနေရာဒေသအတော်များများမှာဆီယနာတိမ်မှုစန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်ရန်ကုန်အင်းစင်မြို့မှာလူငယ်တွေလျှက်တပြက်ဆန္ဒပြကြတဲ့အတန်းတွေကိုကြားခဲ့ကြရတာပါရန်ကုန်လမ်းမြို့နယ်အတွင်းလူငယ်3ဦးကိုစစ်ကောင်စီကဒီကနေ့ဖမ်းဆီးသွားခဲ့ပါတယ်အလားတူပဲဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ဆိုဆိုပြုလုပ်နေတဲ့တဝဲလောင်းလုံးမျိုးကပြည်သူတွေဟာလဲလမ်းမတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်စကိုင်းတိုင်းမြင်းမှုမျိုးမှာတော့ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်လူငယ်တဦးသေဆုံးပြီးနောက်တဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်ကချင်းပြည်နယ်ဖားကန့်မြို့ကဒီကနေ့ဆန္ဒပြပွဲမှာတော့လူထောင်နဲ့ချီပါဝင်ခဲ့တယ်လို့ဆိုပါတယ်ပန္တလေးမြို့ကဆန္ဒပြပွဲမှာဝီလ်ချဲယာနဲ့နေစဉ်ပါဝင်ခဲ့တဲ့မတန်ဆွမ်းသူတဦးကိုလည်းစစ်ကောင်စီကဒီကနေ့ဖမ်းဆီးခဲ့ပါတယ်။ပန္တလေးရတနာဘုံတက္ကသိုလ်ကျောင်းသားတွေဟာလည်းဒီကနေ့ဆီယနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။မိထီလာမြို့ကဆန်ကဲတပိတ်စစ်ကြောင်းကိုရာဘာဂျီဇန်တနတ်ဂျီဇန်အစ်စ်တင်နဲ့ပါအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်ထိခိုက်ဒဏ်ရာသူတွေရှိတယ်လို့ဆိုပါတယ်။တည်ဆုံးသူရှိမရှိဆိုတာတော့အခုချိန်ထိမသိရသေးပါဘူး။အလားတူပဲကချင်းပြည်နယ်မိုးကောင်းမြို့ရှမ်းပြည်နယ်တောင်ကြီးမြို့မွန်ပြည်နယ်ပေါင်မြို့နဲ့စကိုင်းမြို့တွေမှာလည်းဆီယနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေကြောင်းမတက်ရေးတောင်းဆိုဆန္ဒပြပွဲတွေအသေးသေးပြုလုပ်ခဲ့ကြပါတယ်။မနေ့မေလ10ရက်နေ့ညကတော့စကိုင်းတိုင်းကဏီမြို့နယ်အတွင်းကဇိပင်တွင်ရွာကိုစစ်ကောင်စီရဲ့လက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်စီးနှင်းပြီးပစ္စည်းတွေသိမ်းယူသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။မြန်မာဆီယနာသိမ်းကောင်စီကအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ပုံခွဲမှုလူတက်မှုမိရှုဖြစ်စီမှုတွေလှုပ်ဆောင်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်လိုက်ကြောင်းစစ်တပ်ပိုင်သတင်းဌာနကကြေညာလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းပြီးကတည်းကအဒေါ်ဆန်းစုကြည်အပါအဝင်နိုင်ငံရေးကောင်းဆောင်အများစုကိုဖမ်းဆီးထိန်းသိမ်းထားခဲ့ပေမဲ့စစ်ကောင်စီအနေနဲ့နိုင်ငံတွင်းတည်ငြိမ်မှုရအောင်အခုချိန်ထိလှုပ်ဆောင်နိုင်ခြင်းမရှိသေးပါဘူးလွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကစလို့နိုင်ငံအတွင်းကနေရာတော်များများမှာပုံပေါက်ကွဲမှုတွေမကြာခဏဖြစ်ပေါ်ခဲ့ပြီးဆီယနာသိမ်းမှုကိုဆန့်ကျင်ကြတဲ့ပြည်သူတွေကလည်းနိုင်ငံအတွင်းနေရာတချို့မှာအရက်ဖက်ကာကွယ်ရေးအဖွဲ့တွေဖွဲ့စည်းပြီးဆီယနာရှင်စနစ်ကိုတော်လှန်တိုက်ခိုက်နေကြတာပါဆီယနာသိမ်းအုပ်စုကိုအကြမ်းဖက်အဖွဲ့အဖြစ်တံပြန်ကျင်ညာထားတဲ့အမျိုးသားညီညွတ်ရေးအစိုးရကလည်းသူတို့အနေနဲ့ပြည်သူ့ကာကွယ်ရေးတပ် PDF ကိုဖွဲ့စည်းလိုက်ကြောင်းမေလ9ရက်နေ့ကကျင်ညာခဲ့ပါတယ်စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာကြောင့်အခုချိန်ထိအရသာပြည်သူ800နီးပါးသေဆုံးခဲ့ရပြီးသတင်းတောက်တွေအပါအဝင်လူ 8,000 နီးပါးလည်းဖမ်းဆီးထိန်းသိမ်းခံထားရပါတယ်ခင်ဗျာ။တဘာဝတန်းငွေရေ LNG 3လျှက်စစ်တာအပိစက်ယုံတိဆောက်တာအပါအဝင်အမေရိကန်ဒေါ်လာ 1.8 ဘီလီယံတန်ဖိုးရှိတဲ့ယင်းနည်းမြှုပ်နှံမှုစီမံကိန်းအစ်တွေကိုအာဏာသိမ်းစစ်ကောင်စီကအထည်ပြုပေးခဲ့ကြောင်းအစိုးရထုတ်ပြန်ချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။အဲ့ဒီသဘာဝတန်းငွေရေ3လျှက်စစ်တာအပိစက်ယုံတိဆောက်မဲ့စီမံကိန်းဟာဒေါ်လာ 1.5 ဘီလီယံကုန်ကျမယ်လို့ဆိုပါတယ် Simangin Sangagu Utwe, Jinni Myona Mu Utitego, Sikonsi, Tinchon Mu Amashine, Yama Jinni Myona Mune, Komunimia Uzi Tana, Daikaga, Mela Kone, Taujanema, a deep you play like that, Chibare, a Kuni Utwe, Yamanangaye Sibuaiha, Nasaya Kainoti, Jasin Ton and Yeshijao, Nanganga Sibuai, a Kepia Tanariga, Tonta Tajaraba, Tabime. Penanganga, Becomuni, Jinim Yon and Jamas, so that Tese Guro, Topia and Yemishibau. The Manangama Leshi, Jinim Yon and Nijare, Tate Dan Tonangaha, Teo Singapune, Tanangano Pipare. Singapunanga, the Manangama, Jinim Yon and Mudutia, Miazon Pipime, Daya Name Campi, Jinim Yon and Are, the Chan Jinim Yon and Mook Community got to send Name Can Campi, Jinim Yon and Leshi de Lo Suvarekabia. The Masitan and Daya Sanwene. Community Damamho, Yama Sita, when we Yashizi, the Luxon Benede Community, Tidwe Lokanide, Japan Community, Segu Shijang, Japan Chisai, Jodo the Nitanaga, Songzan Porto like Bare, Japan Soya by Siwai Longanine, Pogulika Community in Ine, Yama Sita, yet Lukun Yetopa Murigo, Taku Puni, the last of the Suya Muri, Topolane Jimabe, Jodo the Nitanaya, Songzan Porto Muri, Tolaraba. Yamanga has seen a nation Ocho Mu out. Sezune Pamyazo, Shinigayaga, Pippin Pionle Muri, Satin, Porsaune, Natan Setakunica Salo, Japan Comuni Bang Lea La, Yamanangama, Laya, Yinim Yuna, Nijaraba, Japananga, Kirin, Pia Comuniha, Yamaziwai Corporation by Yama Apio Yamaga Comuni Limited Ne, Mandale Apio Yamaga Comuni Limited Dune, Pesa Luka Nirago, Ubamatakuni, and Popia Tavare, Yamanangama Setaka, and a thing like Peter now. Kirin Komuniha, Yama Siwai Corporation, Loka Nere, Pesa Lunganego, Yasanjang Jinya Tapi Pipare, set up by Mini Arego, Nisi American Dollar, Natan Niba Baby, Japan Komuni Kuga, Natare, Sude Kisagole, Jodo the Nintanaga, Songan Tichigajang, Popia Tavarekamia.
And then Yabet Yamabada Sisenuku, Yawain Gonaigane Senaiti. Lightomida don't set kilohats, go don't shetonya. Lightomida don't set kilohats, go don't condonya. Lightomida nazette, kilohats, nashishing arope. Senatinurima, Lilamida diaguse, kilohats, tinga kungangan of your tolling being Varisha.
Ning Lavashin, Jamamia de Seama, the Dinigo Selejina Bidova Mission. Johns Hopkins Coronavirus Tutitana Center Sienuya, Digini Minute Bind, Tigabalong, Covid 19 Gusetu, Tiangas, Conatan, John, a tea song to don't at the Matoman, Shidoavi Pipari, India Mapigir and a Selina, a two, Gusetu, Lathing, Don't on John, a tea song to Galilean Joe Shivari, India Jamaipina Shinune, Daikananga, the Mariga, Daitun Navy May. Yoga Tincho Yi Denang alone atwa la canta dami murigo, one jiju nrindra muriga machama debau. Pine de chumaro yoga tincho yi, pine soya a season e canta muri chama tavare, muro new daily ma aprilaga chama tagere atwa la canta murigo, mela sakuni eni ti domi like the loo, yet happy swimuri denila niga sapio yesain tame lujina tavare. Kanataka, Pine, Matalza, Niga, Atuala, Pipi, Muri, Dumian, Chatana, Pire now, Kaye, Demi, Nadu, Pine, Male, Atuala, the Zaytabine, Kanta, Tarago, a Piwa, Kanta, like Bari, a good India, Matuia, Covid, new Pisa, Gue, Virus, Ga, they go, Lien, Mian, Gusel, Virus, new Gue, the Ku, Piedelo, Kabaja, Mai, a poet, WHO, they ban Pinashi, a G, Ge, Somia, Swami, Nathana, Sani, Nirunga, EFB, the Dentry, so Mimian, Gama, Pio Bari, Dabian Dilo, a Sinsin, Piangle, Pipola, Covid new visa query ha, Leshi a thumb you need a gagwe, Sirigo, Kanaye, Shila, Nanjangole, Tuga, Tripe, Piosu Gavarishin. Miao Aripia Pinle, Manko Lenetri, a Pitin Sound Lare, Dow Sally, the Zingo, Pansy Tainting Gerelo, Parinanga, a cheese, America, a manga, Yitapuega, Seniniga, Piovari, Mila Chowene, Connie Niriga, Aripia Pinle, a drinking and a guy by Netema, Shinire, any Nanga, Messeligo. Bedding don't American Sitemo, USS Montreal, Pansy Tainting Yeraba. Pansy Media Lenetri, Ma, Dazin, Chide, Russia, Lo, Tinka, Pier, Bedding Don't Jiri, Town Chide, the Yulu Rifle, the Nedri, Yane Chide, PKM, Setanedri, Sniper Rifle, Rine, Rocket and Launchari, Pashi, the Lo, Kimmy, Mamiani, Lu, the Char, Sitong, the Serile, Parelo, Parin, Chisa, American, Yida, Jinja, Jama, Pashi, Bari. A Lenetri, American Lua Lolo, said Tainting Tabi, the Lenetri Bega Yalale, Surane, ဘယ်ကိုပို့မလဲဆိုတာကိုစုံစမ်းနေစေဖြစ်တယ်လို့ပြောပါတယ်။လက်နက်တွေကိုဖယ်ရှားလိုက်ပြီးတဲ့နောက်အဲ့ဒီဆက်လီပင်လယ်တဲကိုပြန်လည်မောင်းနေနိုင်တဲ့အခြေအနေရှိတယ်လို့သုံးသပ်ခဲ့ကြောင်းနဲ့ဆက်လီကိုပြန်မလွှတ်ခင်ဆက်လီပါလှီထိုးသားတွေကိုအစာအစာတွေပေးရခဲ့တယ်လို့ American အမှတ်5ရေးတပ်ကပြောပါတယ်ရှင်။အထင်းချုံမဲ့တရုတ်ဒုံးပြန်အစိတ်အပိုင်းတွေဒီကနေ့နိုင်ငံတကာစံတော်ချိန်မိနစ်2နာရီခွဲမှာမော်ဒစ်ဂျွန်ဆူနာအိန္ဒိယသမုဒ္ဒရာရဲ့ကိုပြုတ်ချသွားခဲ့တယ်လို့တရုတ်သတင်းမီဒီယာတွေကဖော်ပြပါတယ်။ဒီဒုံးပြန်ဟာကမ္ဘာလူထုတွေကိုပြန်ဝင်ရောက်လာတဲ့အချိန်မှာပဲကိုရီးယားပိုင်းကအစိတ်အစိတ်အမှောင်မှာပျက်စီးသွားခဲ့တာဖြစ်ပြီးအပြည့်အစည်အစနာတွေကတော့မြေပြင်ပေါ်ကိုကျနိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းခဲ့ပြီးတော့ဘယ်အချိန်ဘယ်နေရာကိုကျသွားတယ်လဲဆိုတာတော့တိတိကျကျမသိရပါဘူး။ဒီအထင်းချုံမဲ့ဒုံးပြန်ဟာကမ္ဘာမြေပြင်ပေါ်ကိုပြုတ်ကျလာနိုင်ပြီးလူနဲ့ပတ်ဝန်းကျင်ကိုထိခိုက်နိုင်တယ်လို့အစိုးပိုင်းတို့ကခန့်မှန်းခဲ့ကြတာပါ။တရုတ်နိုင်ငံဂျာယီဌာနပြောခွင့်ရဝမ်ဝေဘင်းကတော့ဒီဒုံးပြန်အစိတ်အပိုင်းတွေကြောင့်ထိခိုက်ပျက်စီးမှုမရှိနိုင်ဘူးလို့တောက်ကြနေကပြောပါတယ်။တရုတ်အာဂါတယင်စခန်းအတွက်ပုံစံငယ်တစ်ခုကိုတည်ဆောင်သွားခဲ့တဲ့ Long March 5B ဒုံးပျံကိုဧပြီလ29ရက်နေ့ကဟိုင်နန်ကျွန်းစုကနေလွှတ်တင်ခဲ့တာဖြစ်ပါတယ်။အာဂါတယင်မှုမပါတဲ့ဒီပုံစံငယ်အပိုင်းကိုခွဲထုတ်ချထားအပြီးမှာအလေးချိန်2100ကီလိုဂရမ်ရှိတဲ့အာဂါတဒုံးပျံကြီးကိုသမုတ်တရားတွေကိုပြန်ဆင်းနိုင်စေဖို့လမ်းကြောင်းစီစဉ်ထိန်းချုပ်ခဲ့တာကနေနောက်ဆုံးထိန်းချုပ်မှုကနေလွတ်သွားခဲ့တာဖြစ်ပါတယ်ရှင်။တိုကျိုအိုလံပစ်ပွဲစဉ်တွေကိုဘာအကြောင်းနဲ့မှဖျက်သိမ်းမှာမဟုတ်ဘူးလို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ဒုဥက္ကဋ္ဌဂျွန်ကိုတ်စ်ကစနေနေ့ကပြောပါရယ်ဇူလိုင်လ23ရက်နေ့မှာစပြီးတော့ကျင်းပဖို့စီစဉ်ထားတဲ့တိုကျိုအိုလံပစ်ပွဲတွေကိုကာယောဂအခြေအနေတွေကြောင့်ဖျက်သိမ်းတာရှေ့ဆိုင်တာတွေရှိနိုင်မလားလို့ AFP သတင်းကမေးမြန်းတာမှာသူကဘာအကြောင်းနဲ့မှဖျက်သိမ်းမှုမရှိဘူးလို့ပြောပါရယ်ပင်ဝဲရီကျင်းပဖို့အတွက်ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေဆူဂါနဲ့အတူပူးပေါင်းလှုပ်ဆောင်နေပြီးလိုအပ်တဲ့ကျန်းမာရေးဘေးအန္တရာယ်ကင်းရှင်းရေးဆိုင်ရာအချက်တွေကိုထည့်သွင်းလှုပ်ဆောင်နေကြောင်းလည်းသူကပြောပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကသမ္မတဂျိုးဘိုင်ဒန်နဲ့ဝန်ကြီးချုပ်ဆူဂါတို့တွေ့ဆုံရမှာဂျပန်နိုင်ငံအနေနဲ့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအတက်နိုင်ဆုံးဆောင်ရွက်နေသလိုဘေးကင်းလုံခြုံတဲ့အိုလံပိတ်ပွဲစဉ်တွေကိုကျင်းပသွားမယ်လို့ပြောဆိုခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့နယ်နေရာတချို့မှာကယောဂအရေးပေါ်အခြေအနေကြီးညာထားတာကိုတောက်ကြနေကထပ်ပြီးတော့တိုးမြင့်ထားတာကြောင့်ပွဲစဉ်တွေကျင်းပနိုင်မလားဆိုတာကိုမေးခွန်းထုတ်ဆရာတွေလည်းရှိနေပါတယ်။တခြားနိုင်ငံတွေထက်ဆိုင်ရင်ဂျပန်မှာကိုဗစ်ဖြစ်ပွားမှုနှုန်းနည်းတယ်ဆိုပေမဲ့ကိုဗစ်ကြောင့်သေဆုံးသူဟာ1500ကျော်ရှိပြီးကာကွယ်ဆေးအစီအစဉ်တွေကတော့နှောင့်နှေးနေပါတယ်။စစ်တမ်းတွေအရတော့အတော်များများကပွဲစဉ်တွေကိုဖျက်သိမ်းရွှေ့ဆိုင်းဖို့ကိုထောက်ခံကြတာတွေ့ရပါတယ်။ American Seed Company Pfizer နဲ့ German BioNTech တို့ကတော့ပြန်ဝဲဝင်အားကစားသမားတွေနဲ့ဝန်ထမ်းတွေအတွက်ကာကွယ်ဆေးတွေထောက်ပံ့ကူညီပေးသွားဖို့ IOC နဲ့သဘောတူထားကြောင်းကြားတာပရိနေကကြေညာထားပါတယ်ရှင်။ဒေါ်ရရှင်များရှင်တင်းငွေနေနေညပိုင်းတွေနောက်ဆုံးရသတင်းညကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကုခိုင်မြို့နယ်မှာစစ်ကောင်စီတပ်နဲ့တိုင်းဒါလက်နက်ကညီနောင်မဟာမိတ်သုံးဖွဲ့ပူးပေါင်းစစ်ကြောင်းတို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားတဲ့တိုက်ပွဲတွေမှာလည်းဒေသခံတွေထိခိုက်မှုတွေရှိနေတယ်လို့တိုက်ပွဲတွေကြောင့်စစ်ရှောင်ရွာသားတွေနေရာမပြောင်းနိုင်သေးတဲ့အခြေအနေကိုကျွန်တော်နိုင်ကွန်းအိမ်ကနေတင်ဆက်ပေးမှာပါ။စစ်ကောင်စီကနေမေလအကုန်ထိအပြည့်ရဆဲထားကြောင်းကြေညာထားပေမဲ့ကိုခိုင်မြို့နယ်တွင်းမှာတော့မြန်မာစစ်တပ်နဲ့ TNL, AA, MNDAA, ညီနောင်မဟာမိတ်သုံးဖွဲ့ပူးတွဲစစ်ကြောင်းတို့ကြားတိုက်ပွဲဖြစ်ပွားနေတာပါ။မနေ့ကစနေနေ့ညနေပိုင်းမှာကိုခိုင်မြို့နယ်နန်းဟုကျေးရွာနဲ့နောင်ချူကျေးရွာကြားညီနောင်မဟာမိတ်အဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားကြောင်း TNL တမ်းမလောင်တပ်ဖွဲ့ပြောခွင့်ရဗိုလ်မှူးတိုက်ကျော်ကပြောပါတယ်။
မင်းကတော့ဒီကုခိုင်မြို့နယ်နမ်ခူးနယ်နောင်ဖူရွာကြမှာတဖြစ်အချိန်ကတော့ဒီကနေ့နာရီ50လောက်ကနေ6နာရီခွဲအထိဖြစ်တယ်။တပ်ပကကြတော့တမတုံတုံကိုခမရဆန်းနေဖြစ်တယ်။ကျွန်တော်တုံဖွဲ့ရှိတဲ့နေရာကိုလာရောက်ထိုးစစ်တက်ခိုက်တော့တယ်။ဒီကိစ္စကတော့ကျွန်တော်ပဲလို့ရှိဘူး
။ဒီဖြစ်ပွားတဲ့တိုက်ပွဲတွင်ထိခိုက်မှုကတော့မသိရသေးဘူးလို့သူကဆိုပါတယ်။ပြီးခဲ့တဲ့မေလ9ရက်နေ့မှာလဲကိုခိုင်မြို့နယ်နန်းခုံကျေးရွာနဲ့မန်ရင်ကျေးရွာကြားမှာမြန်မာစစ်တပ်နဲ့ညီနောင်မဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီကနေမေလကုန်တိတိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ခတ်ရစဲကြောင်းကြေညာထားပေမဲ့ရှမ်းပြည်နယ်အတွင်းမြေပြင်မှာတိုက်ပွဲရှိနေစေလို့ဗိုလ်မှူးဆိုင်ကျော်ကပြောပါတယ်
။ဒီကလည်းသူတို့ကထုတ်နေကြပါလိမ့်။အဲမဲ့မြေပြင်မှာကတော့တိုက်ပွဲရှိနေတယ်။သူကဆိုင်ပုံကိုထုတ်တယ်။မြေပြင်မှာကျတော့ထူးထူးလေးလုပ်တဲ့အကြံမှုတိုက်ပွဲတွေ
ပြီးခဲ့တဲ့မေလ၄ရက်နေ့ကလည်းကိုခိုင်မြို့နယ်ပြည်တော်စုလမ်းမမှာစစ်ကောင်စီတပ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ရမှာဒေသခံတွေထိခိုက်မှုတွေလည်းရှိနေတယ်လို့မြို့ခံတူကပြောပါရတယ်
တို့ဟိုပြည်တော်စုလမ်းမကြီးပေါ်မှာဖြစ်တဲ့စီးတွေ၄ရက်ရှိလေတချို့ထိခိုက်မှုတွေကပြည်သူစေအောင်မှာထားတယ်လို့ချေကြောက်လေလမ်းကျိုးစေအောင်ဆွဲထားတယ်
ကိုခိုင်မြွနဲ့ပဲတိုက်ပွဲအခြေအနေကိုသိရှိဖို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးကိုခိုင်မြွနဲ့မှာမြန်မာစစ်သားနဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေကြားစီးရဲသိမ်းမှမှုတွင်ရွာသားတထောင်လောက်နေရဆော့ခွာစစ်ဘေးတိမ်းရှောင်နေရပြီးအခုချိန်ထိနေရမပြနိုင်သေးဘူးလို့စစ်ဆောင်ကူညီပေးသူတို့ကပြောပါရတယ်။နေတဲ
့ရင်းကိုသူတို့အပြင်းမင်းဆွေးဟန်နေတယ်အခုတော့ဒီစတီမီနေတဲ့မှုစက်မှဒီတိုင်းမရှိနေသေးဘူးကိုခိုင်မြွမှာစစ်ဆောင်ဦးရဲ့က ABC 12 Wrestling ငားလာတော့ရှိမှာပေါ့ဗျာ။ဒီခြားဒီကိုခိုင်မြို့ပဝန်းကျင်အလုံးပေါင်းတော့ထောင်ကျော်တော့ရှိအောင်ပါပါခင
်ဒီစစ်ဆောင်တွေဟာ2016ခုနှစ်ကတည်းကနေရကနေတင်းရှောင်လာတာဖြစ်ပြီးမတိငိမ့်သေးတဲ့စစ်ရေးချင်နေကြောင့်နေရရင်းကိုမပြနိုင်သေးပါဘူးချင်းပြည်နယ်မှာမြန်မာစစ်တပ်နဲ့ TNL တမ်းမလောင်တပ်ဖွဲ့MNDAA ကိုကန်တပ်ဖွဲ့သူနဲ့အစင်လူလူတိုက်ပွဲဖြစ်ပွားနေပြီးတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSE နဲ့လည်းရန်ပန်ရခတိုက်ပွဲဖြစ်ပွားနေပါတယ်အလားတူကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးအဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်တယ်လို့ကရင်ပြည်နယ်ဖားပုံခရိုင်ဘက်မှာလည်း KNU ကရင်မျိုးရာစီယုံတပ်မှ၅တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကုန်းနေ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ။
ရှင်ပါခင်ဗျာခုအပတ်စဉ်အစီအစဉ်တွေကိုတက်ဆက်ပြပါမယ်အရင်ဆုံးတော့မြမအရေးဆွေးနွေးကအစီအစဉ်နဲ့ဆက်ပါမယ်မြမနိုင်ငံမှာစစ်အာဏာသိမ်းမှုအဆုံးသတ်ရေးဂျပန်စူရဘက်ကတိုက်တုံလှုပ်ဆောင်လာအောင်လို့ကြိုးစားသွားမယ်ဆိုပြီးတော့ဂျပန်နိုင်ငံမှာအထူးကြော်ကြားတဲ့မြမဖက်ရှင်ဒီဇိုင်နာရှီဘူရာဇန်နီကပြောပါတယ်သူကသူ့ရဲ့ကြော်ကြားမှုကိုသုံးပြီးတော့မြမပြည်သူတွေအရေးကိုဆောင်ရနေတာပါမဆစ်မြန်မွန်ဆက်သွယ်မြင်းမြန်းထားတာကိုမြမအရေးဆွေးနွေးကအစီအစဉ်မှာနားဆင်နိုင်ပါလိမ့်ခင်ဗျာ
သတိမင်္ဂလာပါရှင်အဗီယိုမြန်မာပိုင်းစီစဉ်ရနေကျေးဇူးပါတယ်ရှင
်မင်္ဂလာပါအမကျေးဇူးတင်ပါတယ
်ဟုတ်ကိုဇာနီကဒီဂျပန်နိုင်ငံမှာရှီဘူယာဇာနီဆိုပြီးတော့မှအောင်မြင်ကြော်ကြားနေတဲ့ဖက်ရှင်ဒီဇိုင်နာတယောက်ဖြစ်တယ်ပေါ့လေနောက်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းကိုယ့်ရဲ့ဒီကြော်ကြားမှုကိုအသုံးပြုပြီးတော့မှပြန်နိုင်တဲ့ဘက်ကနေလှုပ်ပေးနေတဲ့သူပါဆိုမကြာခင်တုန်းကပဲကိုဇာနီကဒီလာပြေဖောင်ဒေးရှင်းဆိုတဲ့ပရာဟိတာအဖွဲ့ကိုဖွဲ့ပြီးတော့မှဒီမြန်မာနိုင်ငံမှာပေါ့နော်ခက်ခဲခက်ခဲရုန်းကန်နေရတဲ့သူတွေအတွက်အကူအညီပေးမယ်လို့ပြောပါတယ်ဆိုတော့အရင်ဆုံးအဲ့ဒီလာပြေဖောင်ဒေးရှင်းအကြောင်းနဲ့ဘယ်လိုအကူအညီပေးဖို့အစီအစဉ်တွေလုပ်ထားလဲဆိုတာအရင်သိပါစေရှင
်။ပြောမယ်ဆိုရင်အခုမြန်မာပြည်သူတွေအားလုံးပေါ့အားလုံးကအခက်အခဲရောက်နေတယ်။တကယ်ဘဝဆင်းရဲတဲ့တမိုင်းတွေကိုအားလုံးကဝင်လာတာပေါ့နော်။ဒီပြည်ပထဲမှာရှိတယ်လို့ဒီပြည်တွင်းမှာရှိတဲ့မြန်မာလူမျိုးတွေကိုအကုန်လုံးခံစားရတယ်။အဲ့ဒါကြောင့်မို့ကျွန်တော်အနေနဲ့ကျွန်တော်တက်နိုင်တဲ့လောက်နောက်ပြီးတော့ကျွန်တော်ရဲ့ဒီဂျပန်နိုင်ငံမှာရှိတဲ့တငယ်ချင်းတွေနောက်ပြီးတော့ဒီလုပ်ငန်းရှင်တွေနဲ့ပေါင်းပြီးဖောင်ဒေးရှင်းတစ်ခုကိုထောင်မယ်ဆိုပြီးတော့ဆုံးဖြတ်လိုက်တာပါ။ပြောမယ်ဆိုရင်ကျွန်တော်ကဒီ UNHCR ရဲ့ public relation ဟိ
ုကိုယ်စလေ
okay go go sele tiao le phit de na pi lo di japan foundation bo no japan foundation project advisor myanmar nangae project advisor le phit ke de twa chaung di se ne 15 ne atwin ne ma do chano anine di fashion industry ne di unhcr ne gabakula tamaka ne charity lout da lo ba ro a lo a chain a ho a bilo kho me experience shi bi da bo no da ba me lo tin ye ye bo chano lat ne chano ye in a ne ကျွန်တော်ရဲ့ network နဲ့မြန်မာပြည်သူဒါမြန်မာပြည်သူပြည်သားကိုထောက်ပံ့ခြင်းနဲ့ပံ့ပိုးခြင်းနဲ့ဆိုတဲ့စိတ်ထားကတော့ရှိခဲ့ပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကျွန်တော်လည်းအသက်ကငယ်သေးတယ်အချိန်ကမရောက်သေးဘူးအဲ့လိုမျိုးပဲသတ်မှတ်ထားတယ်ဒါပေမဲ့ဒီတစ်ခေါက်ကဒီလိုမျိုးစကားလှလှလေးပြောတဲ့အချိန်လည်းမဟုတ်ဘူးတကယ်ဒီနေ့ကိုဘလို့ရှင်အောင်အသက်ကိုခိုင်အောင်လုပ်သွားရမလဲဆိုတဲ့စဉ်းစားရမယ်လူတွေကအများကြီးထွက်လာတယ်။အဲဒါဒီဘယ်လိုခေါ်မလဲ။နေဆက်တော့ဒီတောယွာတဲကပြည်သူပြည်သားတွေလည်းမဟုတ်တော့ဘူး။တကယ်မျိုးကြီးပေါ့နော်။တို့ဟိုဟာရန်ကုန်မြို့တစ်ခုကိုကြည့်ရင်လည်း တကယ်လုံးဝစဉ်းစားလို့မရနိုင်တဲ့ဘဝဆိုးရောက်လာတယ်အဲ့ဒါတော့မှတိခတ်နိုင်တဲ့ဒီမြန်မာဘက်ကပေါ့နော်အဲ့လိုမျိုးအဲစစ်တပ်အာဏာရှင်လူတွေကရှိတယ်ဆိုတာလေကျွန်တော်အနေနဲ့လုံးဝကျွန်တော်တို့အနေနဲ့ပေါ့နော်လုံးဝစဉ်းစားလို့မရခဲ့တဲ့အတိတ်နမိတ်တွေပါအဲ့ဒါကြောင့်မို့ကျွန်တော်တို့အဲဒီဘက်ကchance ရှိနိုင်တဲ့အဲ network ကိုတုံးပြီးတော့အဲပြည်တွင်းကလူတွေကိုအဲဖြစ်နိုင်တဲ့လောက်အဲအားပေးခြင်းနဲ့အဲကူညီခြင်းနဲ့ဆိုတဲ့စိတ်ထားတစ်ခုပါပဲ
ဟိုကိုဇာနီပြောသလိုပေါ့နော်အခုလက်ရှိဒီမြန်မာနိုင်ငံမှာဆက်ရနာတိမ့်မှုတဲ့ပတ်သက်ပြီးတော့ကိုဇာနီတို့လိုဒီနိုင်ငံဆောင်မှာရောက်နေကြတဲ့လူငယ်တွေကတော်တော်လေးစိတ်ဝင်စားရှိကြတာတွေ့ရတယ်တခုခုကူညီပေးခြင်းစိတ်ရှိတာတွေ့ကြတယ်ဆိုတော့ကိုဇာနီအနေနဲ့ရောဒီမြန်မာနိုင်ငံထဲမှာဒီကိစ္စရည်နဲ့ပတ်သက်ပြီးတော့ပေါ့နော်ဘလောက်ထိဒါတွေကိုပို့ပြီးကိုကနားလည်အောင်သိစီအောင်လို့လေ့လာနေလဲအသိအောင်လုပ်နေလဲဆိုတာကိုပြောပြပါလားရှင
်ဟုတ်ကဲ့ကျွန်တော်ကတော့နော်အမတို့ VOA ကအဲထွန်းတဲ့ news နောက်အဲ Alafre နောက် BBC အဲအခုဆိုရင်တော့အဲ့လောက်ပဲပေါ့နော်ကျွန်တော်ရဲ့ဒီတငယ်ချင်း journalist တွေလည်းအကုန်လုံးဖန်ခံရတယ်တကယ်ဉာဏ်ရှိပညာရှိနောက်ပြီးတော့ဒီနိုင်ငံတော်ချစ်တဲ့အဲစိတ်ထားရှိတဲ့လူတွေကဒီလိုမျိုးအကြမ်းဖက်ခံရတယ်နှိပ်စက်ခံရတယ်အဲ့လိုမျိုးဖြစ်ပျက်တွေကိုကြည့်တဲ့အခါကျရင်ကျွန်တော်အနေနဲ့ဘလို့မှနေလို့မရဘူးအဲဒါကတော့ကျွန်တော်တယောက်တည်းမဟုတ်ပါဘူးเนาะကျွန်တော်တငယ်ချင်းကိုအဲကယ်ချင်တယ်ကျွန်တော်အဲဆွေမျိုးသားချင်းကိုအဲနောက်ကျွန်တော်လေးစားတယ်ဒီပညာရှင်တွေပေါ့เนาะလူငယ်တွေကိုကျွန်တော်အနေနဲ့အဲစူးစမ်းပြီးဒီတဲ့င်းကိုအဲပြည်ပကိုလွှင့်ခြင်းနဲ့နောက်ဒီဂျပန်နိုင်ငံလူငယ်တွေနောက်ပြီးတော့ကျွန်တော်တို့အဲဒီဘယ်လိုခေါ်မလဲဒီ fashion industry ကအဲလူတွေကိုလည်းနောက် entertainment industry ပေါ့နော်နောက်ပြီးတော့ဒီ TV television news မြန်မာပြည်ကရတဲ့အဲဘယ်လိုခေါ်မလဲဒီ cell phone နဲ့ရိုက်ထားတာတော့နောက်ဒီ video တွေပေါ့အကုန်လုံးကိုစ조사ပြီးသူတို့လွှင့်တယ်
နောက်ဒီဂျပန်မြန်မာပါလီမန်ဟိုချစ်ချီရေးအသင်းဥက္ကဋ္ဌအိုက်ဇာအီရှီရိုနဲ့ဒီ NUG အမျိုးသားညွန်ပေါင်းအစိုးရနဲ့ I think April 23ရက်နေ့ကအွန်လိုင်းပေါ်မှာဆွေးနွေးပွဲဖြစ်အောင်လို့ကိုဇာနီစီစဉ်ပေးခဲ့တယ်လို့သိရပါတယ်အဲ့ဒီဆွေးနွေးပွဲကရောဘယ်လိုမျိုးဖြစ်လာတာပါလဲရှင
်ဟုတ်ကဲ့ပြောမယ်ဆိုရင်ဒါကရှင်းရှင်းလေးပါပဲအဲကျွန်တော်ရဲ့မြန်မာတငယ်ချင်းကိုကျွန်တော်ရဲ့ဂျပန်တငယ်ချင်းနဲ့ပြန်ဆုံအဲဆွေးနွေးလို့ရအောင်ကျွန်တော်ဖန်တီးလိုက်တာတခုပဲအဲအခုမြန်မာနိုင်ငံမှာဘလို့အဖြစ်ပြက်တယ်ဖြစ်နေတယ်လဲဘလို့ဒုက္ခရောက်နေတယ်လဲအဲဂျပန်နိုင်ငံအနေနဲ့ဘလို့အဲတင့်တော်တဲ့နီးနဲ့ကူညီပေးနိုင်မလဲအဲ့ဒါကိုအဲကျွန်တော်အနေနဲ့အဲပြန်ဆုံအဲဆွေးနွေးလို့ရအောင်ဒီလိုမျိုးဆွေးနွေးလို့ရတဲ့အဲလိုင်းရရှိနေတယ်အဲကျွန်တော်မှအဲ့လိုမျိုးနီးရလဲရှိနေတဲ့အတွက်ကြောင့်အဲ့လာကိုကျွန်တော်အနေနဲ့တုံချတယ်နောက်ပြီးတော့ဒီအဲဥမဝင်းခိုင်တန်းနဲ့ဒီအိုက်ဆာဝဥက္ကဋ္ဌဆိုတာလဲအဲ2016နှစ်တုန်းကလဲအဲတွေ့ထားတယ်အတူတူအဲနေပြီးတော့မှညထမင်းစားပွဲပေါ့နော်အဲ့ဒီတော့ဆိုရင်လဲကျွန်တော်ကအဲကျွန်တော်လဲအဲ့ဒီမှာအဲပါခဲ့ပါတယ်နော်ကျွန်တော်ဟိုအမှတ်သိတဲ့အတိုင်းပါပဲဒီဂျပန်အဲတော်ဝင်မင်းသမီးမစ္စစ်မီကာဆာအိုအဲဒေါ်ဆန်ဆူချီကိုမိတ်ဆက်အဲခဲ့တယ်နောက်ပြီးတော့ဒီဂျပန်တော်ဝင်အဲဘရင်မျိုးနယ်တွေမှာလည်းပထမဆုံးခရီးကိုကျွန်တော်လည်းတည်ထောင်အောင်မြင်အောင်ဖန်တီးခဲ့တယ်ပေါ့နော်ဒီနှစ်နိုင်ငံရဲ့ diplomacy အဲနိုင်ငံဆက်ဆံရေးအနေနဲ့မှာကျွန်တော်ကအဲလှုပ်ရှားလာခဲ့တာအဲများနေပြီအဲအဲ့ဒါပြောလိုက်ရင်တော့ဒီနေ့အထိပဲကျွန်တော်ကဆက်ပြီးတော့ကျွန်တော်ရဲ့တာဝန်ရောကျွန်တော်ချေအောင်အဲဖန်တီးသွားတာပါကျွန်တော်ကနိုင်ငံရေးသမားလည်းမဟုတ်ဘူးအဲဘယ်လိုခေါ်မလဲကျွန်တော်ကဒီလူမှုရေးအကြောင်းနောက်ပြီးတော့ဒီနှစ်နိုင်ငံရဲ့ဘာသာရေးဆက်ဆံမှုဒီဘာသာရေးထုံးကားမှုနောက်ဒီချစ်ချည်ရေးအောင်မြင်မှုအတွက်အဲကျွန်တော်မှတာဝန်ရှိတယ်လို့လည်းယုံကြည်နေတယ်အဲ့ဒါကြောင့်မလို့လေဒီလိုမျိုးရေဆက်လေးတွေပေါ့နော်ဒီလိုမျိုးတာဝန်လေးတွေကလည်းအဲတဘာဝရကျွန်တော်ရှိကိုရောက်ရှိလာခဲ့လို့လည်းကျွန်တော်ယုံကြည်နေပါတယ်ဒါပါပဲ
ဆိုကိုဇာနီကဆော့ဆော့ကလည်းပြောတယ်အမြဲလည်းပြောပါတယ်နိုင်ငံရေးလုံးနေတာမဟုတ်ဘူးလူမှုရေးလုံးနေတာလို့ပြောပါတယ်ဆိုဒီဒါပေမဲ့မြန်မာနိုင်ငံမှာ Nagis ဒီမုန်တိုင်းတန်ခံရတော့ရောနောက်တစ်ခါဒီရွှေဝါရောင်ပေါ့နော်တန်ကားလှုပ်ရှားမှုတွေဖြစ်တော့ကရောဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဂျပန်ကပြည်သူတွေဒီကိုအတိုင်းဝိုင်းမှာပေါ့နော်ပို့ပြီးတော့တည်အောင်နားလည်သဘောပေါက်အောင်လို့ကိုဇာနီလုပ်ခဲ့တာတွေအများကြီးရှိပါတယ်ဆိုတော့အခုဒီမြန်မာနိုင်ငံကစစ်အာဏာသိမ်းမှုနဲ့ပတ်သက်လို့ရောနောက်ထပ်ဘာတွေလုပ်သွားဖို့အစီအစဉ်တွေရှိပါလဲရှင်
โอเคပြောမယ်ဆိုရင်ကျွန်တော်အနေနဲ့စဉ်းစားနေတာဒီnews အနေနဲ့လည်းမဟုတ်ဘူးမြန်မာတဲ့အခုအဖြစ်ပြက်ကိုပေါ့နော်ဂျပန်နိုင်ငံကလူအများတယောက်ထက်များအောင်ပိုသိအောင်ဘယ်လိုလုပ်တင်လဲဆိုတော့ကျွန်တော်ရဲ့ဒီ fashion industry ကိုအသုံးချပြီးဂျပန်နိုင်ငံမှာရှိတဲ့ဒီဟိုဟာနန်ဒိုမြို့လို့ခေါ်တာဒီဂင်ဇာပေါ့နော်တိုကျိုမှာရှိတဲ့ဂင်ဇာမြို့မှာကျွန်တော်ကုန်တိုက်တစ်ခုမှာပေါ့နော်ဒီမြန်မာ exhibition ကိုဓာတ်ပုံ exhibition ကိုလုပ်ဖို့စဉ်းစားနေပါလေဒါကတော့ဘလို့ဓာတ်ပုံအစီအစဉ်လေးဖြစ်လာမလဲဆိုတော့ကျွန်တော်အနေနဲ့အခုဒီ program ဆွဲနေတဲ့အချိန်ဖြစ်နေတဲ့အတွက်ကြောင့်ဘလို့အစီအစဉ်လဲဆိုတော့အခုကတော့ပြောလို့မရသေးပါဘူးဖြစ်နိုင်မယ်ဆိုရင်တော့ကျွန်တော်ကတော့အခုမြန်မာနိုင်ငံရဲ့အဖြစ်ပြက်ကိုလည်းပြဆင်ခြင်းနဲ့ဒါပေမဲ့တော့ကျွန်တော်ပြဆင်ခြင်းတာကဒီပြည်သူတွေကယုံကြည်ခဲ့တဲ့အစိုးရရဲ့အောက်ထဲမှာပေါ့နော်အစိုးရရဲ့အုပ်ချုပ်မှုထဲမှာမြန်မာပြည်သူပြည်သားတွေကပျော်ရွှင်စိတ်တကြွလှုပ်ရှားခဲ့တဲ့ဒီ၅နှစ်ကို focus လုပ်ပြီးကျွန်တော် photo exhibition လုပ်ချင်တယ်ဆိုတော့စိတ်ထားကတော့ရှိပါတယ်ကျွန်တော်
ဟုတ်အဓိကပြောချင်တာတော့အရင်တော့လူတွေကဘလောက်ပြောပြောရွှေရွှေလွတ်လွတ်လပ်လပ်တည်ခဲ့တယ်အခုစေအုပ်ချုပ်မှုအောက်မှာဘလောက်လူတွေကစိတ်ဒုက္ခတွေရောက်ပြီးတော့ခက်ခက်ခက်ခက်ဖြတ်တန်းနေတယ်ဆိုတော့မိမောင်းထိုးပြခြင်းတဲ့သဘောပေါ့
ဟုတ်ကဲ့ပြောတဲ့အတိုင်းပါပဲပြောမယ်ဆိုရင်ဒီအခုမြန်မာနိုင်ငံရဲ့ဒီရရဆက်ဆက်လူဟိုရဲ့အခွင့်အရေးတွေဖြတ်စည်းတယ်လူဟိုနှိပ်စက်တပ်ဖြတ်နေတဲ့အဖြစ်ပြက်တယ်ဆိုတာပေါ့နော်အဲ့ဒါကိုကျွန်တော်အနေနဲ့ဒီ direct ဂျပန်ပြည်သူတွေကိုပြလိုက်တဲ့အခါကျရင်အမတန်အောင်မှလန့်ကြောက်ပြီးနော်ဒီမြန်မာနိုင်ငံရဲ့ news ကနေပြီးစိတ်ဝင်စားဖို့မရှိတော့မှာကိုကျွန်တော်အနေနဲ့လည်းအမတန်အောင်မှစိုးရိမ်တယ်အဲ့လိုမျိုးလည်းမဖြစ်အောင်ပေါ့နော်မြန်မာနိုင်ငံကိုစိတ်ဝင်စားတဲ့လူကိုလည်းပို့ပြီးတော့စိတ်ဝင်စားလာအောင်အခုရဲ့မြန်မာပြည်အဖြစ်ပြက်ကိုနောက်ပြီးတော့ဒီဂျပန်အစိုးရဂျပန်နိုင်ငံကနေပြီးမြန်မာနိုင်ငံကိုဆက်ပြီးဘလို့လှုပ်တင်တယ်လဲဆိုတာကိုဂျပန်ပြည်သူကနေပြီးထောက်ခံအောင်ဂျပန်ပြည်သူကနေပြီးတော့လမ်းညွှန်ပေးနိုင်အောင်ပေါ့နော်ဒီမိုကရေစီနိုင်ငံအစ်စ်ဖြစ်တဲ့အတွက်ကြောင့်အဲ့ဒီနည်းကိုဖန်တီးဖို့ exhibition photo exhibition ကိုကျွန်တော်အနေနဲ့ဖန်တီးတင်တယ်ဖန်တီးမေတ္တာဝင်ရှိတယ်ဆိုပြီးတော့ကျွန်တော်ကဆုံးဖြတ်လိုက်တာပါ
ဆိုနောက်ဆုံးတစ်ခုကကြတော့ဟိုကိုစာမီကဆောဆောပြောခဲ့တယ်လို့ပေါ့နော်ဂျပန်မှာအောင်မြင်ကြကြတဲ့ fashion designer တယောက်ဖြစ်တဲ့ဒီဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအဘေးတို့လင်မယားဆိုရင်ကိုစာနီဖန်တီးတဲ့အဝတ်အစားတွေကိုဒီပွဲတဲ့ဝတ်စုံတွေကိုတော့မှဝတ်တဲ့အထိကြော်ကြတဲ့ designer တယောက်ပါကိုစာမီရဲ့လက်ကမ်းအိတ်တွေကိုလည်းကြော်ကြသူတွေကင်ကြတယ်ပေါ့လေဆိုတော့အဲ့ဒီလောက်ကြော်ကြနေတဲ့သူကကိုနဲ့ဒီအဝေးကြီးမှာရှိနေတဲ့မြန်မာနိုင်ငံရဲ့တည်သူတွေရဲ့အရေးကိုပေါ့နော်စိတ်ထဲမှာထားပြီးတော့လှုပ်ပေးနေရတဲ့အကြောင်းကရောဘာကြောင့်ပါလဲရှင
်ကျွန်တော်ပြောမယ်ဆိုရင်ကျွန်တော်စိတ်နဲ့မြန်မာပြည်ကိုခွဲပြီးတော့ဂျပန်ပြည်ကိုနိုင်ငံခြားကိုရောက်လာတာမဟုတ်ဘူး။1988ခုနှစ်နောက်ပိုင်းကျွန်တော်အဖေမင်းကနေပြီးတော့ဒီဆုံးဖြတ်ပြီးနိုင်ငံခြားကိုထွက်လာတာပါ။အခုထိကျွန်တော်ကတရက်မြန်မာနိုင်ငံကိုပြန်မဲ့စိတ်ထားရှိပါတယ်။တရက်ရက်ပေါ့နော်။ကျွန်တော်ကတော့အခု36နှစ်အနာဂတ်တရက်ရက်တော့ကျွန်တော်မြန်မာပြည်ကိုပြန်မဲ့မြန်မာပြည်မှာနေမဲ့အဲ့လိုမျိုးစိတ်ထားအခုတည်းရှိပါတယ်။ကျွန်တော်ကဂျပန်လူမျိုးလည်းအခုကဖြစ်သွားပြီပေါ့နော်။ဒါကမြန်မာပြည်ကိုမချစ်လို့လည်းမဟုတ်ဘူး။မြန်မာပြည်သူဆိုတဲ့ဒီကျွန်တော်ရဲ့စိတ်ထားပျောက်သွားတာလည်းမဟုတ်ဘူး။မြန်မာနိုင်ငံမှာလူခွင့်ရမရှိဘူး။မြန်မာလူမျိုးကမြန်မာလူမျိုးအတိုင်းပဲဆက်ပြီးနေထိုင်သွားရင်လူအခွင့်ရေးဆက်မရှိနိုင်ဘူးအဲ့လိုမျိုးဆုံးဖြတ်လိုက်လို့ပါအဲ့ဒါကြောင့်မလို့ကျွန်တော်အနေနဲ့မြန်မာလူမျိုးတယောက်အနေနဲ့ရရှိတဲ့နဲ့အခွင့်ရေးရရှိတဲ့နဲ့ chance ကိုရအောင်ကျွန်တော်ဒီလိုမျိုးဆုံးဖြတ်လိုက်တာပါအဲ့ဒါကြောင့်မလို့ကျွန်တော်တရက်ရမြန်မာနိုင်ငံကိုပြန်မမယ်ကျွန်တော်ကတရက်ရကိုယ့်ရဲ့မွေးတဲ့နေရာမှာပဲကျွန်တော်ဆက်ပြီးနေထိုင်သွားမယ်ဆိုတော့ဆုံးဖြတ်ထားခဲ့ပါတယ်အဲ့ဒါကြောင့်မလို့ဒီလိုမျိုးကျွန်တော်ကလဲမြန်မာပြည်သူပြည်သားတွေနဲ့မြန်မာတငယ်ချင်းတွေနဲ့အတူတူပေါ့နော်ဒီလှုပ်ရှားမှုကို အတူတူပေါင်းလုံနေတယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့
ဟုတ်ကိုဇာနေကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအချိန်ပေးပြီးတော့ဖြေတဲ့အတွက
်မင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီပုတ်ကလစ်ကဘန်တွေစက်ပြီးရက်တီနိုင်ပါအောင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်2021 February 10ရက်ဆီယနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာကြက်ငွေတန်ဖိုးအလင်းမြန်ကျဆင်းနေပြီးကုန်စည်နှုန်းတွေလည်းတက်လာနေပါတယ်အဲ့လိုခြေနေမျိုးမှာထူးဆန်းနေတာတခုကတံမိုးကြီးကုန်ပစ္စည်းတစ်မျိုးထူးထူးခြားခြားအယောင်းသွက်နေတာတွေ့မြင်ကြရပါတယ်အဲ့ဒါကတော့မိကန်သစ်တာပါပြည်သူတွေဟာသူတို့ပိုင်ငွေတွေကိုနေအိမ်မှာပဲစိမ်းထားဖို့မိကန်သစ်တာတွေဝယ်ယူလာကြလို့ဖြစ်ပါတယ်အရင်တုန်းကတော့လာကစားအစကုန်တယ်တွေအလဲတထေးကြီးတွေအဆုံသူတို့ပိုင်ငွေတွေကိုဘဏ်တွေမှာအနှံ့ပြီးငွေနည်းနည်းလိုတဲ့အခါ ADN ဆက်တွေမှာထုတ်ငွေများလိုတဲ့အခါဘဏ်တွေမှာသွားထုတ်ဈေးဝယ်နဲ့ငွေကြေးလွှဲပြောင်းလိုတဲ့အခါမိုဘိုင်းဘဏ်ကင်းတွေအသုံးပြုပြီးအဆင်ပြေနေခဲ့ကြတာပါအခုနောက်ပိုင်းအဲ့ဒါတွေပြောင်းလဲသွားခဲ့ပါပြီရန်ကုန်အပါအဝင်မြန်မာနိုင်ငံတဝှမ်းဘဏ်တွေမှာငွေအပ်ထားသူတွေရဲ့နေ့စဉ်လုပ်ငန်းဆောင်တာတွေထဲမှာ ADN ဆက်ထဲကငွေထုတ်ဖို့တန်းစီတာနဲ့ဘဏ်စာအုပ်နဲ့ငွေထုတ်ခွင့်ရဖို့ဘဏ်ထဲဝင်ခွင့်ရမဲ့တိုကင်တန်းစီရတဲ့အလုပ်တွေပါဝင်လာပါတယ်ဘဏ်တွေအပေါ်ပြည်သူတွေဘာကြောင့်ဒီလောက်ယုံကြည်မှုကျဆင်းသွားရတာလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်
မြန်မာနိုင်ငံမှာစစ်ကောင်စီတာဝန်ယူပြီးတဲ့နောက်ပိုင်းအစိုးရဝန်ထမ်းတွေ CDM လောက်ကြတဲ့နီးတူအစိုးရဘဏ်ကဝန်ထမ်းတချို့ရောပုဂ္ဂလိကဘဏ်ကဝန်ထမ်းတွေကပါ CDM လောက်ကြပါတယ် CDM လောက်တဲ့အတွက်ပုဂ္ဂလိကဘဏ်တွေပိတ်ထားရပေမဲ့အဲ့ဒီအချိန်ကငွေကြေးဆိုင်ရာပြဿနာသိမ်းမတက်ခဲ့ပါဘူးပြည်သူတွေဟာငွေပေးချေမှုလုပ်ငန်းတွေအယောင်းဝယ်ကိစ္စအတွက်ငွေအလွှဲပြောင်းလုပ်ငန်းတွေကို Mobile Banking အသုံးပြုပြီးကြဲကြဲပြန့်ပြန့်လုပ်နိုင်ကြပါတယ်ငွေသားစကူလိုအပ်ရင်လည်းနီးစက်ရာ ATM ဆက်တွေမှာလွယ်လွယ်ကူကူထုတ်ယူလို့ရခဲ့ကြတာပါ။နှစ်ကိုဗဟိုဘဏ်သတ်မှတ်ချက်အရဘဏ်ကတ်ခုကိုတစ်နှစ်ကျပ်10သိန်းထုတ်ယူနိုင်တယ်လို့ဘဏ်ချင်းမတူပေမဲ့မြန်မာ Payment Union MPU အဖွဲ့ဝင်ညီသည့်ဘဏ်တွေရဲ့ ATM ဆက်တွေမှာမဆိုဝန်ဆောင်ကပေးပြီးလွယ်လွယ်ကူကူထုတ်ယူနိုင်ခဲ့ကြပါတယ်။ဒါဟာဘဏ်ကတ်ခုကိုတပတ်ကျပ်30ထုတ်ယူနိုင်တဲ့သဘောဖြစ်ပြီးဘဏ်တွေကလည်း ADM ဆက်တွေမှာပုံမှန်ငွေဖြည့်တင်းမှုတွေလုပ်ပေးခဲ့တာကြောင့်ငွေထုတ်ချင်သူတွေတန်းစီရတဲ့အခြေအနေမျိုးမတွေ့မြင်ခဲ့ရပါဘူး။ဒါကြောင့်ပြည်သူတွေဟာဗဟိုဘဏ်ရဲ့ပိုးပြင်းတင်းကျပ်တဲ့စည်းကမ်းတွေတစ်ခုပြီးတစ်ခုထုတ်ပြန်မှုမလုပ်သေးချိန်အထိဘဏ်နဲ့ငွေကြေးဆိုင်ရာကိစ္စအဆင်ပြေနေခဲ့ကြတာပါ။ပြည်ထနာကစစ်ကောင်စီကနေ Mobile Data စနစ် Wi-Fi စနစ်broadband စနစ်စတဲ့အင်တာနက်ဝန်ဆောင်မှု၃မျိုးကိုဖြတ်တောက်ခြင်းကအစပါတယ်။တန်း10နဲ့ချီတဲ့ပြည်သူတွေဟာအင်တာနက်ဝန်ဆောင်မှုမရတော့တဲ့အတွက် mobile banking တွေအသုံးပြုလို့မရတော့ပါဘူး။ဒါကြောင့်တစ်နှစ်တစ်နှစ်ကျပ်ဘီလီယံပေါင်းများစွာတန်ဖိုးရှိမဲ့ငွေချေးလွှဲပြောင်းမှုတွေကိုကျပ်ငွေစက်ကူအသုံးပြုပြီးပေးချေရတော့မယ့်အနေအထားရောက်လာစေပါတယ်။အဲ့ဒီချိန်ကစ ATM ဆက်တွေမှာငွေထုတ်ယူဖို့စကြိုးစားတော့တာပါပဲ။ဒါပေမဲ့အခြားတစ်ဖက်မှာတော့စစ်တပ်ပိုင်းမြဝတီဘဏ်မှာပြည်သူအများစုသူတို့အငွေတွေထုတ်ယူဖို့ကြိုးစားမှုတွေရှိခဲ့တာကြောင့်အဲ့ဒါကိုထိန်းချုပ်ဖို့ဗဟိုဘဏ်ကနေငွေကြေးထုတ်ယူနိုင်မဲ့စည်းကမ်းသစ်ချမှတ်ပြီးတင်းကျပ်လိုက်တာနဲ့ကြုံကြရပါတော့တယ်
။မလာတရဲ့နေ့စဉ်နဲ့ထုတ်တဲ့ဗဟိုဘဏ်ရဲ့ထုတ်ပြန်ချက်ထဲမှာ ADM ဆက်တွေကနေငွေသားထုတ်ယူမှုကိုတရက်ကျပ်5သိန်းဘဏ်စာအုပ်နဲ့ဘဏ်တွေမှာထုတ်ယူခွင့်ကိုတပတ်စာအတွက်လူပုဂ္ဂိုလ်ကျပ်သိန်း20ကုမ္ပဏီကျပ်သိန်း200ဆိုပြီးရှော့ချသတ်မှတ်ခဲ့တဲ့အပြင်ဘဏ်ကတ်တွေကိုလည်းမတူတဲ့ဘဏ်တွေရဲ့ ADN ဆက်တွေကနေထုတ်ယူခွင့်ကိုပါကန့်သတ်လိုက်ပါတယ်။တကယ်တကယ်လက်တွေ့မှာတော့ဘဏ်အတော်များများဟာဗဟိုဘဏ်သတ်မှတ်ချက်ထက်ရော့နေထုတ်ပေးကြတာမျိုးလုပ်ကြပါတယ်။ဥပမာအားဖြင့်ကမ္ဘောဇာဘဏ်ဟာ ADN ကနေထုတ်ခွင့်တရက်ကျပ်2သိန်းဘဏ်စာအုပ်တပတ်စာကျပ်10သိန်းပဲထုတ်ပေးသလို AIRB ဘဏ် AGD ဘဏ်တွေဆိုရင် ADN ဆက်တွေကနေတရက်ကျပ်1သိန်းခွဲပဲထုတ်ပေးတော့တာတွေ့ရပါတယ်ဒါအပြင်ဘဏ်တွေကနေ ADN ဆက်ထဲမှာငွေသားဖြစ်တင်းတာကိုအကန့်အသတ်လုပ်လိုက်တာဘဏ်မှာငွေလာထုတ်မဲ့လူတွေကိုတနေ့ဗနေ့ရောက်ပဲဆိုပြီးကန့်သတ်လိုက်တဲ့အတွက်လူများစုကြီးဟာကိုယ့်ငွေကိုလွယ်လွယ်ကူကူပြန်ထုတ်လို့မရဆိုတဲ့အခြေအနေစိုက်သွားစေခဲ့ပါတယ
်ဘဟိုဘဏ်ရဲ့ကန့်သတ်ချက်တွေထဲမှာနိုင်ငံခြားဝင်ငွေရှိပြီးနိုင်ငံခြားငွေအကောင့်ရှိသူတွေလည်းပါဝင်ပါတယ်အဲ့ဒီလူတွေအနေနဲ့သူတို့စည်းရင်းတဲ့ကနိုင်ငံခြားငွေတွေကို နိုင်ငံသားငွေအတိုင်းလွှဲပြောင်းခွင့်မရှိတော့သလိုထုတ်ယူဝင်ကိုလည်းလုံးဝပိတ်ပင်လိုက်ပါတယ်ငွေထုတ်ယူခြင်းနဲ့ဆိုရင်မြန်မာကျပ်ငွေနဲ့တန်ဖိုးတင်ပြီးဗဟိုဘဏ်သတ်မှတ်ချက်ပမာဏအတိုင်းအခြားဘဏ်အကောင့်ပိုင်ရှင်တွေနီးတူပဲ ATM နဲ့ဘဏ်တွေမှာထုတ်ယူရပါတော့တယ်ဒါရီမကဗဟိုဘဏ်ဟာ INGO တွေနဲ့ NGO တွေစီနိုင်ငံသားကနေလွှဲပြောင်းပေးဖို့လာတဲ့ငါးနှစ်စာငွေစည်ရင်းအသေးစိတ်ပြုစုပေးဖို့တောင်းခံခဲ့တာနိုင်ငံသားကနေပေးဖို့လာတဲ့ပြည်တွင်းလစာငွေနဲ့အသုံးစရိတ်ငွေစည်မှန်သမျှကို withhold လို့ခိတရက်ဆိုင်ထားစေတာဘဏ်အသီးသီးမှာတော့ပိတ်တက်တာ safe box ထားရှိသူတွေရဲ့နာမည်စည်ရင်းတွေပေးဖို့တောင်းခံတာစရာတွေဇက်တိုက်လုပ်ခဲ့ပါတယ်အဲ့ဒီလိုအခြေအနေအကြောင်းအကျောင်းတွေကြောင့်ဘဏ်တွေပေါ်ပြည်သူတွေယုံကြည်မှုကျဆင်းပြီးငွေကြေးထုတ်ယူမှုတွေနိုင်ငံအနှံ့အပြားမှာပေါ်ပေါက်လာတာဖြစ်ပါတယ်ဒါကိုဖြေလျှော့ဖို့စစ်ကောင်စီဘက်ကစ조사ပါသေးတယ်။အဲ့ဒါကတော့ mobile banking လုပ်နိုင်အောင် mobile data ဝန်ဆောင်မှုကိုအကန့်အသတ်နဲ့ပြန်ဖွင့်ပေးလိုက်တာပါ။ဒါပေမဲ့အဲ့ဒါဟာနောက်ကျသွားခဲ့ပါပြီ။တကယ်ဈေးကွက်ထဲမှာဘဏ်တွေမှာပိတ်မိနေတဲ့ငွေစည်းတွေကိုပြည်သူတွေကအယုံကြည်မရှိတော့ဘဲငွေသားစက္ကူနဲ့သာအယောင်းဝယ်အပေးယူလုပ်နေကြပြီဖြစ်တာကြောင့်ငွေထုတ်ယူလို့သူအရေးအတွက်ရော့ကြမသွားဘဲ ATM ဆက်တွေနဲ့ဘဏ်တွေမှာတန်းစီသူတွေကိုနေ့စဉ်ဆက်ပြီးမြင်တွေ့နေရတာဖြစ်ပါတယ်။အခုဆိုရင်ဗဟိုဘဏ်ဟာနောက်ထပ်ကုစားမှုအဖြစ်2021မေလ4ရက်နေ့ကစဘဏ်တွေမှာငွေလာအပ်သူတွေကိုအထူးငွေစည်ရင်းဖွင့်ပေးမယ်အဲ့ဒီငွေစည်ရင်းပိုင်ရှင်တွေအနေနဲ့ငွေပြန်ထုတ်ယူလို့ရင်အငွေပမာဏအတိုင်းအကန့်အသတ်မရှိပြန်ထုတ်ပေးမယ်လို့ကြေညာလာတာပါတကယ်လက်တွေ့အဲ့ဒီမန်လုံးဟာအရင်ဘတ်အငွေတုန်းကရခဲ့တဲ့ဝန်ဆောင်မှုမျိုးလောက်ကိုတော့ပြန်ရမှာမဟုတ်တဲ့အတွက်သွားအပ်သူမရှိသလောက်ဖြစ်ပြီးငွေအပ်ကောင်တာတွေမှာလူတွေရှင်းနေတာကိုပဲမြင်တွေ့ကြရပါတော့တယ
်ဒီခြေအနေတွေဟာ2000ခုနှစ်ဝန်းကျင်အဲ့ဒီချိန်ကထိတ်တန့်ဘဏ်ကြီး3ဘဏ်ဖြစ်တဲ့အာရှသနဘဏ်မီဖလာဝါဘဏ်မြန်မာအရှိတိုင်းဘဏ်တွေကိုငွေကြေးခွာချမှုနဲ့အေးအေးယူဖျက်သိမ်းလိုက်ပြီးနောက်ဘဏ်ထဲငွေအပ်ထားသူတွေကိုတစ်နေ့လူပနေရောက်တယောက်ငွေပမာဏဘလောက်နှုန်းကန့်သတ်ပြီးပြန်ထုတ်ပေးခဲ့တာမျိုးနဲ့ဆင်တူနေပါတယ်။ဒါတွေဟာစစ်ကောင်စီရဲ့အာဏာတည်မြဲရေးဦးစားပေးတဲ့ညွှန်ကြားချက်တွေဗဟိုဘဏ်ရဲ့လွဲမှားတဲ့စီမံခန့်ခွဲမှုတွေကြောင့်ပေါ်ပေါက်လာရတာဖြစ်ပြီးပုဂ္ဂလိကဘဏ်တွေပြည်သူတွေရဲ့ယုံကြည်မှုပြန်ရနိုင်ပါဦးမလားဆက်ပြီးတော့လည်းရက်တီနိုင်ပါဦးမလားဆိုတာကိုတော့တန်တရားနဲ့စောင့်ကြည့်နေရမယ့်အခြေအနေဆက်ရောက်နေကြောင်းပ
ါ The American and မြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်။အခုဆက်ပြီးတော့မေလ9ရက်နေ့မှာကြာရောက်တဲ့မိခင်များနေ့အတွက်ဂုဏ်ပြုအထူးအစီအစဉ်ဆက်ပြီးတော့တင်ဆက်ပေးကြပါမယ်။ကျမအေးတန်းနာကျော်ပါမမေအခက်ခဲတွေကြုံနေမယ်မမေရဲ့ဒါနိုင်ပါပါ။တားပြန်လားစိတ်ချလက်ချစောင့်နေလားမမေပို့သားရဲ့မိတာရဲ့နဲ့မမေသားအနိုင်ရစေရပါမယ်လို့အဝေးရောက်ချစ်သားလေးမှရေးလာပါတယ်။ဟုတ်ပါရဲ့မိခင်များနဲ့ရောက်လာရပါတယ်နော်။မေလာရဲ့ဒုတိယတင်းငွေနေမှာကြာရောက်တဲ့မိခင်များနဲ့ ီနေ့တော့ချစ်တဲ့အမေနဲ့ခွဲခွာနေရတဲ့သားသမီးတွေချစ်တဲ့သားသမီးတွေကိုဆုံးရှုံးလိုက်ရလို့ရင်ခွဲခံစားရမယ့်မိခင်တွေလည်းအတော်များမယ်ထင်ပါတယ်။အင်းများတဲ့မိခင်မေတ္တာကိုဒေသချင်းတွေနဲ့ဂါရဝပြုရင်တခြင်းကစိတ်ချမ်းမြေ့ကြပါစေရှင်။ပျော်ရွှင်သောအမေများဖြစ်ပါစေ။လူတိုင်းချစ်ကြတဲ့အမေဒေါအောင်ဆန်းစုကြည်ကျမ်းမာပါစေ။အမြဲဆုံးလွတ်မြောက်နိုင်ပါစေ။အမေဒေါအောင်ဆန်းစုကြည်ထားခဲ့တဲ့နိုင်ငံအပေါ်မေတ္တာတရားထောက်ရတည်မြဲနိုင်ပါစေ။အားကိုးရတဲ့ View Bemis News ဖြစ်ပါစေလို့ဆုတောင်းမေတ္တာပို့သပါရစေ။God bless မြန်မာတဲ့ထန်နိုးလျင်ရေးလာပါလေ။နီလာဆိုတဲ့သောရရှင်ကတော့မင်္ဂလာပါ။အမေများနေအတွက်အမေစုကိုဂုဏ်ပြုခြင်းတို့တခြင်းလေးတောင်းခွင့်ပြုပါ။ကော်နီတီဆိုထားတဲ့မမေရဲ့သားနိုင်တဲ့တခြင်းလေးတောင်းဆိုခွင့်ပြုပါတဲ့။ဘူးရင်ဇဝင်းထုတ်တီဆိုထားတဲ့ကောင်းငင်မမေတခြင်းဖြစ်ပါရဲ့နော်။ဝေဖုံးသက် Isaac Linkin နဲ့ ဦးအေးချူမြင့်တို့ကလည်းဇဝင်းထုတ်ရဲ့ကောင်းငင်မမေတခြင်းတောင်းဆိုပါတယ်တဲ့။မေမေကိုဗစ်ကြောင့်ဖျားနာနေတဲ့ကဘာကြီးနဲ့စိတ်မချမ်းမြေ့စရာနိုင်ငံရေးအခြေအနေတွေနဲ့တွေ့ကြုံရလို့ကိုယ်စိတ်နှလုံးထိခိုက်နေကြတဲ့ VOA ပရိသတ်တွေဒီနေ့တော့မေလ9ရက်နေ့ဒီကနေ့ကြာရောက်တဲ့မိခင်များနေအတွက်တခြင်းလေးတွေအများကြီးတောင်းလာကြတဲ့စာတွေမှတ်ချက်တွေ comment တွေအောက်မှာရေးလာကြတာတွေအများကြီးလက်ခံရရှိပါရစေ။အချိန်ကန့်သတ်ကြအောင်လူတိုင်းရဲ့နာမည်ကိုဖတ်ကြားမပေးနိုင်တာကိုလည်းအားလုံးနားလည်လိမ့်မယ်လို့မျှော်လင့်ပါတယ်နော်။မြမို့ဆိုတဲ့သရရှင်ကတော့ကျွန်တော်မေမေနဲ့ကဘာလုံးကမိခင်တွေအတွက်ဒီသချင်းတောင်းဆိုပြရစီဆိုပြီးတော့ထူအိမ်တင်ရဲ့နေကောင်းလားမေမေသချင်းကိုတောင်းပါတယ်ရှင်။ကိုတန်းထိုက်ကတော့အမေက3ရက်နေမှာဘဝကူးပြောင်းသွားတယ်လေတဲ့။ဟုတ်ကဲ့အထူးစိတ်မကောင်းဖြစ်ရပါတယ်ရှင်။ကျွန်တော်တို့ကိုစိတ်ချပြီးတော့ထားသွားခဲ့ပါပြီ။အမေကိုစားအမေလိုချစ်ခင်လေးစားကြည်ညိုရပါတော့အမေတော်အောင်ဆန်းစုကြည်ကိုလွမ်းစွတ်တရားစိတ်ပူနေရတော့ကြောင့်အမေစုကိုရည်ရွယ်ပြီးတော့ကိုထူးအင်တင်ရဲ့မေမေနေကောင်းလားတချင်လေးတောင်းပါရစေ။အမေစုဘေးရန်ကင်းကွာကျန်းမာချမ်းသာစွာရှိပါစေတဲ့။မိခင်တလောကမှာဆုံးမသွားတဲ့ကိုတန်ထိုက်ဖြစ်ပါလေ။နေလင်းဦးဆိုတဲ့သောရရှင်ကတော့ထူးအင်တင်ရဲ့နေကောင်းလားမေမေဆိုတဲ့တချင်လေးလွှင့်ပေးပါ။ကျွန်တော်တို့လိုမိဘနဲ့ဝေးပြီးတော့တခြားတိုင်းပြည်မှာအလုံးလုံးနေတဲ့သူတွေအတွက်ရည်ရွယ်ပြီးတော့အခုလိုအစီအစဉ်လေးတွေလုပ်ပေးနေတဲ့ VOE ကိုလည်းအထူးကျေးဇူးတင်ပါတယ်တဲ့။ဟုတ်ကဲ့ပါ။ကိုနေလင်းဦးတောင်းဆိုလာပါလေ။အဲ့ဘကူကလည်းငငယ်တည်းကစုံပါသွားတဲ့အမေတွေထွင့်တဲ့နေကောင်းလာမိမိဆိုတဲ့တခြင်းလေးထုတ်လွှင့်ပေးစေချင်ပါလေတဲ့ Pure Gold ဆိုတဲ့သရရှင်ကလည်းဒီတခြင်းကိုပဲတောင်းတာပါနိုင်ငံမိခင်ကြီးအတွက်တောင်းဆိုပါရစေတဲ့ဝေလင်ချိုကတော့မွေးမိမိနဲ့အမေစုအတွက်တောင်းဆိုချင်ပါတယ်ရှင်လို့ဆိုလာပါတယ်လင်ဒီယာဆေးကလည်းအရေးခင်ဖြစ်နေတဲ့အချိန်ကိုဗစ်ဖြစ်နေတဲ့အချိန်မှာအဝေးရောက်သားသမီးတွေကိုစားတောင်းဆိုပါရစေကျေးဇူးတင်ပါတယ် View ရေတဲ့ကျော်နိုင်လင်းကတော့ဒီသချင်းလေးနဲ့မွေးမိခင်နဲ့နိုင်ငံမိခင်တွေတောင်းဆိုခြင်းပါလေတဲ့။ရှင်ဗုဒ္ဓဝင်သားကတော့ကိုရဲ့အမေအတွက်ထွင့်တင်ရဲ့နေကောင်းလာမိမိအမေစုအတွက်လည်းထုတ်လွှင့်ပေးပါတဲ့။အဝေးရောက်နေတဲ့ချစ်သမီးလေးကချစ်ရတဲ့မမေခိုင်းအတွက်ပါဆိုပြီးလဲသချင်းတောင်းလာပါလေရှင်။အားလုံးတောင်းဆိုနေကြတဲ့နေကောင်းလာမိမိဆိုတဲ့သချင်းလေးထုတ်လွှင့်ပေးကြပါလေနော်။
ta chit te me me si sing a dream me chit te ni di ba mi go ta ya ba se me me ni ka la me me
ဘယ်တော့ရှင်ကတော့မေလာဒုတိယပတ်မေများနေ့အတွက်တချင်တောင်းချင်ပါတယ်တဲ့အမေများနေ့ရောက်တိုင်းတချင်လေးတောင်းခွင့်ရနေသည်လို့လည်းအရန်ဝမ်းသာမိပါတယ်အမေတချင်တစ်ပုတ်လောက်လွှင့်ပေးပါနော်တဲ့အမေကိုချစ်တယ်အမေရှိနေလို့သမီးတို့ဘဝလုံးကျုံနေနှွေးထွေးရလို့ခံစားရတယ်အမေတက်ကြော်ရကြော်ရှိပါစေအမေစိတ်ချမ်းသာကိုကျမ်းမာပါစေအမေရီအားလုံးကျမ်းမာပျော်ရွှင်ကြပါစေအမေရီအားလုံးကိုလေးစားလှစ်ပါဆိုပြီးတော့ငယ်ဘွားဆိုတဲ့သောရရှင်ရေးလာပါတယ် DLTK ပုတ်ဤဆိုတဲ့သောရရှင်ကတော့လာမယ့်မေလ9ရက်နေ့မှာကြာရောက်မယ်အမေများနေ့အတွက်တချင်တောင်းခြင်းလို့ပါကွာမှာရှိတဲ့အမေအားလုံးကိုရည်ရွယ်ပြီးတော့တချင်တောင်းပါတယ်အထူးသဖြင့်အမေဂျဲနေဖို့သမီးလေးတို့ရဲ့အမေမကြခင်မိခင်ဖြစ်လာတော့မယ်ညီမငယ်နော်အေးနေတို့ကိုအထူးရည်ရွယ်ပါတယ် view ဝိုင်းတော်သားများကျန်းမာကြပါစေတဲ့ DLTK ပုတ်ကြီးဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကတော့ကျမနာမည်မိငိမ့်လက်ပါလက်ရှိထိုင်းနိုင်ငံမှာလုပ်ကိုင်နေထိုင်ပါတယ်မန္တလေးတိုင်းမြင်းညံခရိုင်တောင်သာမြို့နယ်လဲကူမက်လက်ပန်ကျွန်းကျေးရွာမှာနေထိုင်တဲ့အမေဒေါ်ထေးရီတွင်ခုရဲ့နေမှာကြာရောက်တဲ့အမေများနေမှာအဝေးကနေဖီဖီကတဆင်အမေတချင်းလေးတစ်ပုဒ်လက်ဆောင်တောင်းချင်ပါတယ်အမေကိုစကားလေးနဲ့ပါချင်ပါတယ်အမေများနေမှာပျော်ရွှင်ပါစီအချင်းနေမျိုးမျိုးကြောင့်မြမပြည်ကြီးကိုမပြတ်နိုင်သေးဘူးသမီးပြန်လာတဲ့အချိန်ထိစဉ်စဉ်မမနဲ့တွေ့ကျင်ပါလေကျမရေ view site ပါလို့စကားပါကျင်ပါလေဗီဒီယိုကိုကျေးဇူးတင်ပါတယ်နော်တဲ့တောင်တာကမိငိမ့်လက်ဖြစ်ပါလေမဆန္နာကတော့မေလ9ရက်နေ့မှာကြာရောက်တဲ့မိခင်များနေမှာကိုဆောင်းရဲ့အရေးစစ်သို့မဟုတ်သူ့ရင်တည်ရဲ့မိမိဆိုတဲ့တခြင်းလေးနဲ့ဂုဏ်ပြုကျင်ပါတယ်လို့တောင်းဆိုလာပါတယ
်
ဝိုင်းရောဆွေတော်ရှင်ကတော့ဖီဖီကိုမိသားစုလိုက်အမြဲတမ်းအားပေးနေတဲ့ပြည်သက်တွေပါခင်ဗျမိခင်များအနေနဲ့မှာချစ်ရတဲ့အမေပါဝင်အမေတော်အောင်ဆန်းစုကြည်နဲ့ကိုအောင်မှာရှိကြကုန်သောမိခင်များစိတ်ချမ်းသာခြင်းကိုယ်ရည်ကျန်းမာခြင်းနဲ့ပြည့်စုံပြီးတော့ကပ်ဘေးမင်းဘေးရေဘေးလေဘေးမိဘေးမှာကင်းဝေးကြပါစေတဲ့ဆုတောင်းပေးလာပါတယ်ဖီဖီကလည်းမိခင်များနဲ့အမတ်တရားမေတ္တာတေလက်ဆောင်တစ်ပုဒ်ပါခြင်းပါတယ်ရှင်အမေအိမ်နဲ့ဝေးနေကြရတဲ့အဝေးရောက်သားသမီးတွေအတွက်အမေအိမ်ဆိုတဲ့တခြင်းလေးနဲ့အလွမ်းနေခိတပြေပြောက်ပါစေလို့တောင်းဆုပြုပါရနော်နှိုင်းလို့မရဆက်လို့မကုန်တဲ့မိခင်မေတ္တာတွေနဲ့သားသမီးတွေအားလုံးအေးမြပြီးတော့ခွန်အားတွေဖြစ်ကြပါစေလို့တောင်းဆုပြုပါရရှင်ဘဝမှာရှိတဲ့အမေတွေအားလုံးကိုဥညွတ်ကာရောကပြုပါရနော
်လောကီလံများပေါ်ဆောင်
င်းတွေကြီးစုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘ ഹു ထူးခြားရစီဘူးသတင်းတွေတွေကတူတားဆိုတဲ့အစီအစဉ်ကိုကျွန်မညိုလင်းကတင်ဆက်ပေးထားပါတယ်
။ဒီတစ်ပတ်မှာတော့နိုင်ငံတစ်ခုရဲ့အရေးပါတဲ့ကဏ္ဍတစ်ခုဖြစ်တဲ့သတင်းမီဒီယာနဲ့သတင်းသမားတွေအကြောင်းပြောပြပေးထားပါတယ်။မေလ3ရက်နေ့ဟာကမ္ဘာစာနေစဉ်လွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဒီကမ္ဘာလုံးမှာသတင်းနဲ့စာနေစဉ်လွတ်လပ်ခွင့်တွေရှိဖို့နဲ့ဘီအန်ဒီရဲ့အခက်အခဲတွေကြောင့်မှာသတင်းတွေရယူရင်းအသက်ပြီးသွားကြတဲ့သတင်းနဲ့စာနေစဉ်သမားတွေကိုအောက်မေ့တတိယဂုံပြုဖို့အတွက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုရဲလူအခွင့်အရေးကိုခြေခံပြီး1993ခုနှစ်ကကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာစာနေစဉ်လွတ်လပ်ခွင့်နေ့ကိုသတ်မှတ်ပေးခဲ့တာပါ။အဲ့ဒီအချိန်ကစလို့နှစ်စဉ် UNESCO ကဦးဆောင်ပြီးကမ္ဘာအစာနေစဉ်လွတ်လပ်ခွင့်နဲ့အခမ်းအနားတွေကိုကမ္ဘာနေရာဒေသအနှံ့မှာပြုလုပ်ခဲ့ကြပါတယ်။အခု2021ခုနှစ်ကမ္ဘာအစာနေစဉ်လွတ်လပ်ခွင့်နဲ့အတွက်တော့ကမ္ဘာလုံးဆိုင်ရာ Conference ကြီးကို UNESCO နဲ့နမီးဘီးယားအစိုးရတို့ပူးပေါင်းပြီးဧပြီလ29ရက်နေ့ကနေမေလ3ရက်နေ့အထိနမီးဘီးယားနိုင်ငံရဲ့မြို့တော် Windhoek မှာကျင်းပခဲ့ကြပါတယ်။UNESCO ရဲ့လေးလာမှုအရ1993ခုနှစ်ကစလို့2021ခုနှစ်အထိကမ္ဘာပေါ်မှာသတင်းသမားပေါင်း1452ဦးဟာသူတို့ရဲ့သတင်းရယူရေးသားမှုတွေကြောင်းအသက်ဆုံးရှုံးခဲ့ကြရတယ်လို့ဖော်ပြထားပါတယ်။သတင်းလွတ်လပ်ခွင့်နဲ့သတင်းသမားအခွင့်အရေးတွေအတွက်အထောက်အကူပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့Reporters Without Borders RSF လို့ခေါ်တဲ့နေစည်းမချသတင်းသမားများအဖွဲ့ကြီးက2021ခုနှစ်မကုန်သေးခင်မှာသတင်းသမားပေါင်း50တည်ဆုံးခဲ့ကြရပြီလို့ဆိုပါတယ်။ဒီလိုအသက်ခံတည်ဆုံးခဲ့ကြရတဲ့သတင်းသမား3ပုံ2ပုံဟာစစ်ပွဲတွေဖြစ်နေတဲ့တိုင်းပြည်တွေကမဟုတ်ဘဲငြိမ်းချမ်းတည်ငြိမ်မှုရှိနေတဲ့တိုင်းပြည်တွေကသတင်းသမားတွေဖြစ်တယ်လို့လည်း RSF ကဖော်ပြထားပါတယ်။ကမ္ဘာပေါ်မှာသတင်းသမားတွေအများဆုံးအသက်ခံရတဲ့နိုင်ငံကတော့မက္ကဆီကိုနိုင်ငံဖြစ်ပြီးအီရတ်အာဖဂန်နစ္စတန်ပါကစ္စတန်နဲ့အိန္ဒိယနိုင်ငံတွေကလည်းသတင်းသမားအသက်ခံရမှုအများဆုံးနိုင်ငံတွေထဲမှာပါဝင်ပါတယ်။2020ခုနှစ်အချက်အလက်တွေအရကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်အရှိဆုံးထိပ်တန်း၅နိုင်ငံကတော့နော်ဝေး၊ဖင်လန်၊ဆွီဒင်၊ဒိန်းမတ်နဲ့ကော့စတာရီကာနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံတည်ရှိတဲ့အရှေ့တောင်အာရှဒေသတွင်သတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံကတော့အရှေ့တီမောနိုင်ငံဖြစ်ပြီးကမ္ဘာအဆင့်87မှာရှိပါတယ်။သတင်းလွတ်လပ်ခွင့်အနည်းဆုံးအဆင့်အနှိမ့်ဆုံး၅နိုင်ငံကတော့ Eritrea, မြောက်ကိုရီးယား, Turkmenistan, တရုတ်နဲ့ဂျဘူတီနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကလည်းသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ရင်အခက်အခဲဆုံးနိုင်ငံတစ်ခုဖြစ်တယ်လို့ RSF အဖွဲ့ကြီးကဖော်ပြပါတယ်။2021ခုနှစ်မြန်မာနိုင်ငံမှာစစ်အာဏာမသိမ်းမီရယူထားတဲ့စစ်တမ်းတွေအရနိုင်ငံပေါင်း180မှာမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အဆင့်140မှာရှိနေတာပါ2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့မြန်မာနိုင်ငံမှာသတင်းသမားပေါင်း80ကျော်ဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်ကသတင်းသမား40ကျော်ဟာခုချိန်ထိဆက်လက်ထိန်းသိမ်းခံနေရဆဲဖြစ်ပါတယ်ဒါအပြင်သတင်းဌာန6ခုကိုလည်းစစ်ကောင်စီကဖိတ်သိမ်းခဲ့ပါလိမ့်ရှင်
။တင်းငင်းငွေညအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြလို့ပြီးမှာတော့သတင်းအချင်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း100နီးပါးရှိလာပြီဖြစ်ပေမဲ့စစ်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေကတော့အခုချိန်ထိရှိနေသေးပါ။ဒီကနေ့မှလည်းရန်ကုန်တိုင်းအတွင်းကမြို့နယ်တချို့အပါအဝင်မြန်မာနိုင်ငံနေရာဒေသအတော်များများမှာစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။ရန်ကုန်လမ်းမြို့နယ်အတွင်းလူငယ်3ဦးကိုစစ်ကောင်စီကဒီကနေ့ဖမ်းဆီးသွားခဲ့ပါတယ်။အလားတူပဲဆက်နာရှင်စန်းကျင်ဆန္ဒပြပွဲတွေနေ့စဉ်ဆိုစလိုပြုလုပ်နေတဲ့တဝဲလောင်းလုံးမြို့ကပြည်သူတွေဟာလည်းလမ်းမတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းမြင်းမှုမြို့မှာတော့ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်လူငယ်2ဦးသေဆုံးပြီးနောက်2ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။မြန်မာဆက်နာသိန်းကောင်စီကအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ပုံခွဲမှုလူတက်မှုမိရှုဖြစ်စီမှုတွေလှုပ်ဆောင်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်လိုက်ကြောင်းစစ်တပ်ပိုင်းသတင်းဌာနကကြေညာလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းပြီးကတည်းကအဒေါ်ဆန်းစုကြည်အပါအဝင် နိုင်ငံရေးကောင်းဆောင်အများစုကိုဖမ်းဆီးထိန်းသိမ်းထားခဲ့ပေမဲ့စစ်ကောင်စီအနေနဲ့နိုင်ငံတွင်းတည်ငြိမ်မှုရအောင်ခုချိန်ထိလှုပ်ဆောင်နိုင်ခြင်းမရှိသေးပါဘူး။လွန်ခဲ့တဲ့တစ်ပတ်အနည်းငယ်ကစလို့နိုင်ငံတွင်းကနေရာတော်များများမှာဘုံပေါက်ကွဲမှုတွေမကြာခဏဖြစ်ပေါ်ခဲ့ပြီးဆက်ရနာသိမ်းမှုကိုစန့်ကျင်ကြတဲ့ပြည်သူတွေကလည်းနိုင်ငံတွင်းနေရာတချို့မှာအရက်ဖက်ကာကွယ်ရေးအဖွဲ Tawen, American dollar, Nidatama Shibilian, Tambushide, Yini Mionamu Siman Gain de Dego, Anadin Sikonsiga, a TPU Begajang, a Soya Tobian Jaco Coca be right at the name of Popia Tabare, I did the Bawa Dangwe, Don Liasita Ape Sayon Tisame, Siman Gainha, Dollar Nidatama, Abilian, Conjamelo Subare, Siman Gain Sangagu Utre, Yini Mionamu Utidego, Sikonsi, Tinchomu Amachine, Mima Yini Mionamu, Comunimia Uzitana, Taikaga, Mila Conea, Taujanima, a TPU Pulita Chibare. တင်းငွေနေနေညာဗီအိုအမြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဗီအိုအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ဗီအိုသောရရှိမြန်တဲ့ကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ကင်းဝေးပြီးလိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ကျွန်တော်ဇော်မွန်လိုက်ပါ This program